အာဖရိကတိုင်အနောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုကစစ်ကန်အတော်များများမှာတနင်္ဂနွေနေ့အစောပိုင်းကတနပ်ပစ်ခတ်မှုတွေပေါ်ပေါက်ခဲ့တယ်လို့အစိုးရဘက်ကပြောဝင်မဲ့စစ်သက်ကအာဏာသိမ်းယူလိုက်ပြီးဆိုတာကိုတော့ငြင်းဆန်ပါတယ်။မြို့တော်ဝါဂါတူဂူကဆန်ဂိုလီလာမီဇာနာစခန်းမှာလက်နက်ကြီးပစ်ခတ်မှုတွေပေါ်ပေါက်ခဲ့တာပါ။အဲ့ဒီစခန်းမှာအထွေထွေစစ်ပယ်ဝန်ထမ်းတွေတပ်ဆွဲထားသလို2015ခုနှစ်စစ်အာဏာသိမ်းမှုအကြိုးပမ်းမှုမှာပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုပါထိန်းသိမ်းထားတဲ့အခြေအနေလည်းရှိပါတယ်။မနေ့9နာရီလောက်မှာပြစ်ခတ်မှုတွေစတင်ခဲ့တာလို့ Writer သတင်းတရမှာရေးသားထားပါတယ်။အခင်ဖြစ်ရစကန်ဟာဝါဂါဒူဂူလက်စိတ်နားမှာရှိတာဖြစ်ပြီးစစ်သားတွေကအမိုးပေါ်ထောင်ပြီးတော့တနတ်တွေပြစ်ဖောက်ကြတာကိုလည်းသတင်းထောက်ကတွေ့မြင်ခဲ့ပါတယ်။ဒါအပြင်မြို့တော်ဝါဂါဒူဂူမြောက်ဖက်ကီလိုမီတာ100အကွာလောက်မှာရှိတဲ့ကာယာစစ်ခန်းမှာလည်းတနတ်တန်တွေကြားရတယ်လို့မျက်မြင်တွေ့သူတယောက်ကပြောပါတယ်။စစ်စခန်းတချို့မှာတနပ်ပြဖောက်မှုတွေရှိတယ်ဆိုတာကိုဘာကီနာဖာဆိုအစိုးရကဝန်ခံပြောကြားပေမဲ့လို့လူမှုကွန်ရက်တွေမှာပြန်နေတယ်လို့မျိုးစစ်တပ်ကအာဏာသိမ်းလိုက်ပြီးဆိုတာကတော့မဟုတ်ဘူးလို့ညင်ဆိုပါတယ်။သမရရော့ခ်မခဘောကိုဖမ်းဆီးသွားပြီးဆိုတော့ကောလာဟလာတွေမမှန်ဘူးလို့ကာကွယ်ရေးဝန်ကြီးပိုချုပ်ကြီးဘတ်တယ်လမီစင်ဘိုရီကနိုင်ငံတော်ရုပ်သံကနေပြောကြားခဲ့ပါတယ်။တနပ်ပြခတ်မှုတွေပေါ်ပေါက်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းပြောဆိုသွားပါတယ်။